မြန်မာနိုင်ငံမှာ2029နှစ်နောက်ပိုင်းပြပကုမ္ပဏီတွေကိုဖိတ်ခေါ်ပြီးတော့ဥပိုင်ကုမ္ပဏီလီမိတက်နဲ့တွဲဖက်လုပ်ငန်းလာတာဖြစ်တယ်လို့မြန်မာနိုင်ငံအတွက်အခွန်မဏအများအပြားရှာဖွေပေးနေတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှင်းနေနေတာကိုအနောက်နိုင်ငံတွေကဆက်တိုက်ဖြစ်တင်ရှုံချနေတယ်လို့ပြည်တွင်းရေး ဒီကနေ့ကျင်းပတဲ့လုပ်ငန်းရှင်များညီလာခမှာပြောဆိုခဲ့ပါတယ်။ မြန်မာနိုင်ငံမှာရွှေရွှေတည်ငြိမ်အေးချမ်းရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးရေးအတွက်ဖက်ပေါင်းစုံပါဝင်ဆွေးနွေးအဖြစ်ရှာဖို့အလွန်အရေးကြီးပါတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံအဖွဲ့ကမြန်မာအရေးနဲ့ပတ်သက်လို့အဆင့်မြင့်အစည်းအဝေးတစ်ခုကျင်းပဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းအကြံပြုထားပါတယ်။ဒီအချိန်မှာပဲစင ဲလက်ရှိအာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်။မြန်မာအရေးနိုင်ငံတကာကဖိအားပေးနေချိန်မှာပဲမြန်မာစစ်တပ်ကပြည်တွင်းကနေထွက်ခွာဖို့ကြိုးစားတဲ့ဩစတြေးလျနိုင်ငံသားစိုက်ပျိုးရေးလုပ်ငန်းအကြံပေးနေရောသူတို့နယ်အိမ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဩစတြေးလျသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဘာကြောင့်ဖမ်းဆီးထားတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဩစတြေးလျဘက်ကကောင်စစ်ဝန်လုံငန်းဆိုင်ရာအကူအညီတွေပေးနေတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းပုဂ္ဂိုလ်ရေးလုံခြုံမှုကြောင့်ဆိုပြီးအသိစိတ်သတင်းတွေတော့မထုတ်ပြန်ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်သူဩစတြေးလျနိုင်ငံသားရှွန်ဌာနကိုလည်းမြန်မာစစ်တပ်ကပြီးခဲ့တဲ့လကတည်းကဖမ်းဆီးထားတယ်လို့ဘလို့စွဲချက်နဲ့အရေးယူထားတယ်လဲဆိုတာကိုလည်းစစ်တပ်ကထုတ်ပြန်ခြင်းမရှိသေးပါဘူး။စီးပွားရေးအကြံပေးရှွန်ဌာနကိုပြန်လို့ပေးဖို့ဩစတြေးလျနိုင်ငံကစစ်တိုက်တောင်းဆိုလာတာပါ။ပြီးခဲ့တဲ့နှစ်ပတ်လောက်ကတော့မြန်မာနိုင်ငံနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရဆိုင်လာကြောင်းဩစတြေးလျအစိုးရကကြေညာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ရောမစ္စတာတာနဲကိုဖမ်းဆီးထိန်းသိမ်းထားတဲ့အတွက်ကြောင့်ဆိုပြီးလူသားချင်းစာနာမှုအကူအညီတွေကိုလည်းဩစတြေးလျကပြန်လည်ရုပ်သိမ်းထားခဲ့တာဖြစ်ပါတယ်။